စစ်အုပ်ချုပ်ရေးကိုအရေးပေါ်ကာလသတ်မှတ်ပြီးတပ်တန်းတို့အုပ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီနေ့မှလည်းကာလွန်အစည်းအဝေးကိုခေါ်ပြီးတော့နောက်ထပ်6လတပ်တန်းထပ်တိုးလိုက်ပါတယ်။အာဏာသိမ်းခဲ့တဲ့နောက်2008ဖွဲ့စည်းပုံနဲ့ညီလုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အရေးပေါ်ကာလ6လတပ်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးဒီတစ်ကြိမ်နဲ့ပါဆိုရင်4ကြိမ်မြောက်ဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးအပြည့်အဝဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီလာထဲမှာကျင်းပတဲ့စစ်ကောင်စီဖွဲ့အစည်းအဝေးမှာလည်းပြောဆိုခဲ့ခြင်းကလေးကဒီကနေ့တက်တန်းတိုးလိမ့်မယ်လို့အများကတွက်ဆထားကြတာပါ။အာဏာသိမ်းမှုအပြီးမကြာခင်2022ခုနှစ်ဧပြီလတုန်းကတော့အရေးပေါ်တက်တန်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူပါတယ်။အရင်စစ်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ425မှာတော့အရေးပေါ်တက်တန်းကို6လ2ကြိမ်တက်တန်းတိုးနိုင်တယ်လို့ဖော်ပြထားပါမိ။အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အရေးပေါ်တက်တန်းတစ်နှစ်ကြေညာခဲ့ကတက်တန်းတစ်နှစ်ပြေပြီးနောက်မှာလဲ6လစီတက်တန်းကို3ကြိမ်တိုးခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့ဒီနှစ်ဇန်နဝါရီလ31ရက်နေ့ကဖြစ်ပါတယ်ရှင်။